Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2014ခုနှစ်ဇူလိုင်လ5ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျွန်မအင်ဂျင်နိုင်ပ
ါကျွန်တော်ရန်နိုင်ပါဒီမနက်ကြားမဲ့သတင်းတွေမှာတော့ယူကရိန်းစိုးရွားကခွဲထွက်ရေးသမားတွေအပါအဝင်ရုရှားအာဏာပိုင်နဲ့ဆွေးနွေးဖို့အသင့်ရှိတယ်လို့ပြောလိုက်ပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းမြန်မာအာဏာပိုင်ဒီဘက်ကဖမ်းဆီးလိုက်တဲ့ဒီဗီသတင်းနောက်ကိုဇော်ဖေးပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်ကမ္ဘာဖလားဘောလုံးပွဲတွေမှာတော့အင်ရှင်ဘရာဇီးလ်နဲ့ဂျာမနီတို့ဆီမီဖိုင်နယ်ကိုတက်သွားကြပါပြီဒီလိုထူးခြားတဲ့သတင်းတွေကိုအခုမနက်မှာကိုဇော်ဝင်းနိုင်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ
ကောင်းပါပြီရှင်မန္တလေးမြို့မှာတော့မငြိမ်မသက်ဖြစ်နေသေးတဲ့အကြမ်းဖက်မှုတွေကိုဘယ်သူဘယ်ဝါရီမှမသိတဲ့လူတွေကအုပ်စုဖွဲ့တမင်တကာကျူးလွန်နေကြတယ်လို့မြို့ကန်တွေကပြောနေကြပါပြီ
။တမင်ချင်းစီတဲ့မဘယ်နေမှာလဲ။ဒါဆိုတော့ဒါမှမဟုတ်အဖွဲ့စည်းအခုရေခေါင်းကလှုပ်ရှားမှုတွေအထူးဆောင်မှုတွေလို့ကျွန်တော်တို့လည်းခံစားရတယ်ပေါ့နော်။ဘာလို့လဲဆိုတော့ခေါင်းကလည်
းမန္တလေးမြို့ကန်သတင်းသမားတအုပ်က VOE ကိုပြောသွားတာပါရှင်။သတင်းစီစဉ်အပြည့်မှာအပြည့်စုံနားဆင်ရမှာပါ။ဒါအပြင်မြန်မာနိုင်ငံကမွန်တိုင်းရင်းသားတွေကိုကူညီထောက်ပံ့နိုင်ရေးအမေရိကန်ပြည်ထောင်စုမှဆွေးနွေးကြတဲ့အကြောင်းလည်းတင်ပြဖို့ရှိပါတယ်။နိုင်ငံတကာသတင်းလွှာတွေထဲမှာတော့လွန်ခဲ့တဲ့အနှစ်60ကျော်က VOE American အသံရဲ့အစီအစဉ်တွေကိုထက်ဆွင့်လှင့်ပေးတဲ့တင်မောကြီးအကြောင်းပြောပြအောင်ပါ။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍအပါအဝင်အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပါအောင်ရှင
်။ယူကရိန်းနိုင်ငံနေနဲ့ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေပါဝင်ရုရှားအနာဘိုင်နေနဲ့စနေနေ့မှာဆွေးနွေးပြောဆိုမှုအစ်စ်တွေလှုပ်သွားဖို့အသင့်ရှိတယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောလိုက်ပါတယ်။ဆွေးနွေးမှုတွေလှုပ်ဖို့အတွက်အချိန်နဲ့နေရာကိုသူ့ဘက်ကပြောကြားလိုက်ပြီးတော့တစ်ဖက်ကတုံ့ပြန်ချက်ကိုစောင့်နေတယ်လို့လည်းမစ္စတာပိုရိုရှန်ကိုကဥရောပသမဂ္ဂနိုင်ငံသားရေးမှူးဝါဒဆိုင်ရာအကြီးအကဲကက်သရင်းအက်စတန်ကိုတယ်လီဖုန်းကနေတဆင့်ပြောကြားခဲ့ကြောင်းယူကရိန်းသမ္မတရုံးကတောက်ကြားနေမှာပြောပါတယ်တောက်ကြားနေအစောပိုင်းတုန်းကတော့ယူကရိန်းသမ္မတပိုရှန်ကိုဟာဂျာမနီဝန်ကြီးချုပ်အန်ဂလာမာကာပြင်သစ်သမ္မတဖရန်ဆွာအော်လန်ဒိုနဲ့အတူယူကရိန်းနိုင်ငံအရှိဘတ်ချန်ကအခြေအနေတွေကိုသုံးဖွဲ့ဆိုင်ဖုန်းနဲ့ဆွေးနွေးခဲ့ကြပါတယ်။အခြေအနေတွေတည်ငြိမ်အောင်လုပ်ဖို့အတွက်နှစ်ဖက်အပြန်အလှန်အပြစ်ခတ်ရစေးရမှာရှိမဖြစ်ထားရှိရမယ့်လိုအပ်ချက်ဖြစ်ပြီးယူကရိန်းရုရှားနယ်စပ်လုံခြုံရေးအတွက်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့လိုတယ်ဆိုတာကိုလည်းသူတို့သဘောတူညီခဲ့ကြတယ်လို့ဂျာမနီဝန်ကြီးချုပ်ယုံကပြောပါတယ်။ဒါ့အပြင်အပြစ်ခတ်ရစေးရအတွက်ခွဲထွက်ရေးသမားတွေပေါ်သူတို့ရဲ့ဩဇာအချိန်မှာကိုသုံးဖို့ရုရှားနိုင်ငံကိုလည်းတောင်းဆိုလိုက်ပါတယ်။ယူကရိန်းပြဿနာနဲ့ပတ်သက်ပြီးတော့ဂျမနီဝန်ကြီးချုပ်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့လည်းဂျာဇာရီနီကတယ်လီဖုန်းနဲ့ဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်။တချိန်တည်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ဟာရှေ့သတင်းပတ်အတွင်းမှာလက်တင်အမေရိကခီးစဉ်ကိုစတင်မှာဖြစ်ပြီးတော့ကျူဘာအာဂျင်တီးနားနဲ့ဘရာဇီးလ်နိုင်ငံတွေကိုသွားမှာဖြစ်ပါတယ်ခင်ဗျာ
။ယာရုကနေနှုတ်ထွက်ဖို့ဖိအားပေးမှုတွေကြီးထွားနေပေမဲ့လည်းဝန်ကြီးချုပ်တာဝန်တတိယသက်တမ်းအတွက်ရှင်ပြိုင်ဖို့အီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကီကတနိထံချထားပါတယ်နိုင်ငံမှာရုပ်မြင့်တန်ကြားကနေတောက်ကြနေကဖတ်ကြားခဲ့တဲ့ကြေညာချက်ထဲမှာတော့မစ္စတာမာလီကီကဝန်ကြီးချုပ်ယာရုအတွက်သူ့ရဲ့ကိုယ်စားလှယ်လောင်းဘဝကိုစွန့်တော့မှာစွန့်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်ဒါ့အပြင်အီရန်နိုင်ငံကနေရာအတော်များများကိုသိမ့်ပိုက်ထားတဲ့အစ္စလာမ်စစ်သွေးကြွတွေကိုအနိုင်ရတဲ့အထိသူ့အနေနဲ့ဒီဝန်ကြီးချုပ်တာဝန်ကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့ကတိပြုခဲ့ပါတယ်အပြည်လာမှာကျင်းပခဲ့တဲ့လွတ်တော်ရွတ်ောက်ပွဲတွေမှာဝန်ကြီးချုပ်အယ်မာလီကီရဲ့မဟာမိတ်ရှီယာပါတီတွေကအနိုင်ရရှိခဲ့တာပါအဲ့ဒီအချိန်မှာလက်ရှိအာဏာကိုတတိယအကြိမ်ဆက်ယူဖို့သူ့အနေနဲ့ရွေးချယ်ခံခဲ့ရပါတယ်ဒါပေမဲ့လည်းအဲ့ဒီအချိန်ကဆလို့ဆူနီအစ္စလာမ်စစ်သွေးကြွတွေကအီရန်နိုင်ငံရဲ့မြောက်ပိုင်းနဲ့အနောက်ပိုင်းကနေရာအတော်များများဖို့သိမ်းပိုက်ခဲ့ပြီးအီရန်နိုင်ငံဟာလည်းအကြက်တဲဆက်ရောက်ခဲ့ရတာဖြစ်ပါတယ်ဒီတစ်ပတ်အစောပိုင်းမှာအီရတ်လွတ်တော်အစည်းအဝေးကျင်းပခဲ့ပေမဲ့လူမျိုးရေးနဲ့ဘာသာရေးအရကွဲပြားနေတဲ့အီရတ်နိုင်ငံကအုပ်စုတွေအကြားပြန်လည်ပေါင်းစည်းအောင်ဝန်ကြီးချုပ်တယောက်ခန့်အပ်ဖို့အပေါ်သဘောတူညီမှုမရခဲ့ကြပါဘူး။အီရတ်နိုင်ငံရဲ့ရှေ့ရဘာသာရေးခေါင်းဆောင်အယာတိုလာအလီအယ်စစ်စတန်နီကလည်းအစိုးရတည်တရာအမြန်ဆုံးဖွဲ့စည်းဖို့လွတ်တော်အနေနဲ့မစွန့်ဆောင်နိုင်ခဲ့တာဟာစိတ်မကောင်းစရာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
ဣသရေးနိုင်ငံဂျေရုဆလင်မြို့အရှိတ်ဘက်မှာဣသရေးရဲတပ်ဖွဲ့တွေနဲ့ပါလက်စတိုင်းဆန္ဒပြတဲ့သူတွေထိတိုက်တွေ့ခဲ့ကြပါတယ်။ဆယ်ကျော်သက်အရွယ်ပါလက်စတိုင်းလူငယ်တဦးသေဆုံးသွားခဲ့တဲ့ပေါ်ဝန်းနဲ့ပူဆွေးနေသူတွေစုဝေးခဲ့ကြစဉ်အတွင်းမှာထိတိုက်တွေ့ခဲ့ကြတာဖြစ်ပြီးတော့အဲ့ဒီသေဆုံးမှုဟာလည်းလက်တုံပြန်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့တန်ကြာရှိနေကြပါတယ်။တောက်ကြနေကတတိယမြောက်နေ့ဆန္ဒပြပွဲအတွင်းပါလက်စတိုင်းဆန္ဒပြသူတွေကဣသရေးရဲတွေကိုဂဲနဲ့ပစ်ပေါက်ခဲ့ပြီးတော့အဲ့ဒါကိုရဲတွေဘက်ကမျက်ရည်ရိုပုံးတွေမိခိုးပုံးတွေနဲ့နှိမ်နှင်းခဲ့ပါတယ်။အဒူဘာအခမ်းအနားပြီးတဲ့နောက်မှာနောက်ထပ်ဆန္ဒပြပွဲတွေဖြစ်လာနိုင်တယ်လို့ယူဆတာကြောင့်အစ္စရေးရဲတပ်ဖွဲ့ဘက်ကလည်းလုံခြုံရေးတိုးမြင့်ခဲ့တာပါ။မ မိုဟာမက်ကူဒဲရဲ့မိသားစုတွေနဲ့တငယ်ချင်းတွေကသူ့ရဲ့ရုပ်အလောင်းကိုအရက်လူမျိုးတွေနေထိုင်တဲ့ရှော်ဖတ်အရက်နာကတင်းကြိုင်မှာတောက်ကြနေကမိမျိုးတင်းညုတ်ခဲ့တာပါကူဒဲကိုဗုဒ္ဓနေ့ကဘသူဘော်ဝါမှမသိတဲ့သူတွေကကားနဲ့အတင်းဖမ်းဆီးခေါ်ဆောင်သွားပြီးတနအီလောက်ကြာမှာတော့သူ့ရဲ့ရုပ်အလောင်းကိုဂျေရုဆလင်မြို့ကတစ်တောထဲမှာတွေ့ခဲ့တာဖြစ်ပါတယ်ဒီတေဆုံးမှုဟာအခုသတင်းပတ်အစောပိုင်းကအစ္စရေးလူငယ်၃ဦးဖမ်းဆီးတပ်ဖြတ်ခံရတာနဲ့ပတ်သက်မှုရှိမရှိဆိုတာကိုတော့စုံစမ်းနေတယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
အမေရိကန်နိုင်ငံလွတ်လပ်ရေးနှစ်ဇူလိုင်လ၄ရက်နေ့ကအမေရိကန်သမ္မတအင်ပီရိုမှာကျင်းပတဲ့နိုင်ငံသားတက်25ရောက်အတွက်အထုနံကျန်းသစ်စာချင်းဆိုပွဲအခမ်းအနားမှာလူမှုကြီးကြရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့သမ္မတဘာရက်အိုဘားမားကထပ်လောင်းတိုက်တွန်းလိုက်ပါတယ်။အခုနိုင်ငံသားအဖြစ်ခံယူလိုက်သူ25ဦးစလုံးဟာအမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်နေသူဒါမှမဟုတ်လေသူတို့ရဲ့အိမ်တော်ဘက်တွေကစစ်တပ်မှတာဝန်ထမ်းဆောင်နေတဲ့သူတွေဖြစ်တာကိုကြီးကြီးအဖြစ်အမေရိကန်နိုင်ငံဟာပြည်ပကလာရောက်ပြောင်းရွှေ့နေထိုင်သူတွေနဲ့စုပေါင်းဖွဲ့စည်းထားတဲ့တိုင်းပြည်ဖြစ်တယ်။နောက်မှလည်းအဲ့ဒီလိုပဲဖြစ်နေအောင်မှာပဲဆိုတာကိုပြသလိုက်တာပဲလို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်နိုင်ငံရဲ့လက်ရှိလူဝင်မှုကြီးကြရေးဥပဒေဟာအလုံးမဖြစ်ဘူးလို့တင်စားပြောဆိုလိုက်ပြီးပိုပြီးခင်မီပြီးလက်တွေ့ကြအသုံးဝင်တဲ့စနစ်တစ်ခုပေါ်ထွက်လာအောင်သူ့အစွမ်းရှိသလောက်လှုပ်ဆောင်သွားမယ်လို့လည်းသမ္မတအိုဘားမားကပြောပါတယ
် We shouldn't be making it harder for the best and the brightest to come here and create jobs here and grow our economy here we should be making it easier
ဒီတိုင်းပြည်ကိုလာကျင်ကြတဲ့အကောင်းဆုံးအတော်ဆုံးလူတွေအလုတ်ကင်ဖန်တီးပေးမဲ့သူတွေကျွန်တော်တို့ရဲ့စီးပွားရေးတိုးတက်အောင်လှုပ်ဆောင်ပေးမဲ့သူတွေအတွက်ပိုပြီးခက်ခဲအောင်ကျွန်တော်တို့အနေနဲ့မလုပ်သင့်ပါဘူးတဲ့သူတို့တွေဝင်လာဖို့အလွယ်ကူအောင်ကျွန်တော်တို့ကလှုပ်ဆောင်ပေးသင့်ပါတယ်လို့သမ္မတအိုဘားမားကပြောတော့တာပါလူဝင်မှုကြီးကြရေးဥပဒေပြင်ဆင်မှုနှောင့်နှေးနေတာဟာ Republican Party ဝင်တွေကြောင့်ဖြစ်တယ်လို့သမ္မတအိုဘားမားကအပြစ်တင်လိုက်ပြီး Congress လွတ်တော်မှာပါပဲဥပဒေပြောင်းလဲလို့ရအောင်သူ့အနေနဲ့လှုပ်ဆောင်သွားမယ်လို့ပြောပါတယ
် View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.23 တိုင်းဒိုမီတာ32 kHz 935တိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့မနက်ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးနေပါတယ်ကမ္ဘာဖလားဘောလုံးပွဲတွေမှာတော့အင်ရှင်ဘရာဇီးလ်နဲ့ဂျာမနီတို့အနိုင်ရပြီးတော့ဆီမီဖိုင်နယ်ကိုတက်သွားကြပြီဖြစ်ပါတယ်တောက်ကြနေ့ကကမ္ဘာဖလားကွာတာဖိုင်နယ်ပွဲစဉ်တွေကိုကစားခဲ့တာမှာမရာကနာကွင်းမှာတော့ဂျာမနီကပြင်သစ်ကိုတကိုးကိုးမရှိနဲ့အနိုင်ရသွားတာပါဂျာမနီအတွက်တလုံးတည်းသောအနိုင်ကိုဒေါ့တမန်နောက်တန်းလူမက်ဟမ်မယ်စ်ကပြစ်ဒဏ်ဘောကနေတဆင့်ခေါင်းတိုက်သွင်းယူခဲ့တာပါဒီပွဲမှာနှစ်သင်းလုံးဂိုးသွင်းခွင့်နဲ့အပြန်လည်ရခဲ့ပြီးမဲ့နှစ်ဖက်ဂိုးသမားတွေလက်စွမ်းပြကာကွယ်သွားခဲ့ပါတယ်ပွဲပြီးကနေနောက်ဆုံးမိနစ်မှာပြင်သစ်တိုက်စစ်မှုဘန်ဇီးမားရဲ့ကံချက်ကိုလည်းဂျာမနီဂိုးသမားပုတ်ထုတ်ကာကွယ်လိုက်လို့တည်ရင်မဖြစ်ပဲနဲ့နောက်ဆုံးမှာဂျာမနီကအနိုင်ရပြီးတော့ဆီမီဖိုင်နယ်တက်သွားတာပါဖိုတိုလေးဇာမှာကစားတဲ့အင်ရှင်ဘရာဇီးလ်နဲ့ကိုလံဘီယာပွဲမှာတော့အင်ရှင်ဘရာဇီးလ်က2ဂိုးတကိုးနဲ့အနိုင်ရပြီးတော့ဆီမီဖိုင်နယ်ကိုတက်နိုင်ခဲ့ပါတယ်ဘရာဇီးလ်အတွက်ပထမဂိုးကို9မိနစ်မှာတောင်းကန်ဘောကတဆင့်အသင်းကောင်းဆောင်တီယာဂိုဆာဗာသွင်းယူခဲ့တာပါဒုတိယဂိုးကိုတော့ဘရာဇီးလ်နောက်တန်းလူဒေးဗစ်လူးဝစ်က69မိနစ်မှာဖရီကစ်ကနေတဆင့်သွင်းယူခဲ့တာပါမိနစ်80မှာတော့ကိုလံဘီယာအသင်းပယ်နယ်တီရလို့အဲ့ဒီပယ်နယ်တီကိုရိုဒရီဂက်စ်ကသွင်းခဲ့ပါတယ်။ဒါဟာရိုဒရီဂက်စ်အတွက်တော့ဒီကမ္ဘာဖလားမှာ6ဂိုးမြောက်လည်းဖြစ်ပါတယ်။ကိုလံဘီယာကခြေပါကိုရဖို့ကြိုးစားခဲ့မယ်လေ။နောက်ပိုင်းမှာဂိုးတွေမသွင်းနိုင်မယ်နဲ့နောက်ဆုံးမှာဘရာဇီးလ်က2ဂိုးတကိုးနဲ့နိုင်ပြီးဆီမီဖိုင်နယ်မှာတော့အင်ရှင်ဘရာဇီးလ်နဲ့ဂျာမနီတို့တွေ့ကြမှာဖြစ်ပါတယ်ဗျာ
။မကွေးတိုင်းပညာရေးမှုရုံးမှာခွင့်ပြုချက်မရဘဲသတင်းရယူမှုနဲ့ထောင်နဲ့တနစ်ပြစ်ဒဏ်စီရင်ခံထားရတဲ့ DPP Democratic မြန်မာအတံမကွေးသတင်းတော့ကိုဇော်ဖေခေါ်သူရတက်တင်ဟာတောက်ကြနေကပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်ကိုဇော်ဖေဟာဂျမဖောင်ဒေးရှင်းတစ်ခုကပေးအပ်တဲ့ပညာသင်ဆုရွေးချယ်ပုံနဲ့ပတ်သက်လို့မကွေးတိုင်းပညာရေးမှုရုံးမှာသတင်းယူဖို့စူးစမ်းရင်း2012ခုနှစ်မတ်လ25ရက်နေ့ကတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်ကိုဇော်ဖေကိုပုံမှန်448အရာထောင်ဒဏ်တစ်နှစ်ပုံမှန်353အရာထောင်ဒဏ်တစ်နှစ်တို့ကိုတပေါင်းနဲ့ကြာခံစေဖို့တရားရုံးကအခုနှစ်ဧပြီလမှာအမိန့်ချမှတ်လိုက်တာဖြစ်ပါတယ်ကိုဇော်ဖေနဲ့ပူးတွဲတရားခံဖြစ်တဲ့တောင်တင်းကြီးမြို့ကဥဝင်းမြင့်လိုင်ခေါ်လိုင်လိုင်ကိုတော့ပုံမှန်448အရာထောင်ဒဏ်တစ်နှစ်ပုံမှန်114အရာထောင်ဒဏ်တစ်နှစ်ပေါင်းနှစ်နှစ်ကိုပူးတွဲကြာခံစေဖို့မကွေးမြို့နယ်တရားသူကြီးဒေါ်နာဟောင်ညံကစီရင်ချက်ချလိုက်တာဖြစ်ပါတယ်ကိုဇော်ဖေနဲ့သူ့ကိုကူညီပေးခဲ့တဲ့ဦးဝင်းမြင့်လိုင်တို့ကိုအပိလ9ရက်နေ့ကမကွေးတိုင်းမကွေးတရားရုံးမှာပြစ်မှုဆိုင်ရာပုံမှန်448ပိုင်းနဲ့ကျူးလွန်မှုပြစ်မှုဆိုင်ရာပုံမှန်353ဝတ်တရားနောက်ရှက်မှုနဲ့တရားထောင်မှာစုစုပေါင်းထောင်ဒဏ်တစ်နှစ်တပေါင်းနဲ့ချမှတ်ထားရကနေဇူလိုင်လ3ရက်နေ့ကနေ3လပြင်ဆင်သတ်မှတ်ပြီးနောက်ဇူလိုင်လ4ရက်နေ့မနေ့ကပြန်လည်လွတ်မြောက်လာကြတာဖြစ်ပါတယ်
ပြောနိုင်ငံတရားရုံးကခရီးရန်တင်းအုပ်ဆရာတယောက်ကိုတောက်ကြနေမှာထောင်နဲ့ဆက်နှစ်နှစ်ချမှတ်လိုက်ပြီးတော့သူ့ကိုထောက်ခံတဲ့သူတွေကတော့ဒီဆုံးဖြတ်ချက်အလုံးဝလက်ခံနိုင်ကြမရှိဘူးလို့ပြောလိုက်ပါတယ်။ဟေနန်ပြည်နယ်ကအစိုးရပိတ်ပင်ထားတဲ့ခရီးရန်ဖရဲချောင်းကိုဦးဆောင်သူဂျန်ရှောက်ကြီးဟာဒေသခံအာဏာပိုင်တွေနဲ့မြေယာပိုင်ဆိုင်မှုအငြင်းပွားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကအဖမ်းခံခဲ့ရတာပါ။ဂျန်ဟာဒေသခံလူမှုအဖွဲ့အစည်းအတွင်းဩဇာလွှမ်းမိုးမှုကြီးမားလာတာကြောင့်ဒေသခံအာဏာပိုင်တွေကဖမ်းဆီးတာဖြစ်တယ်လို့သူ့ရဲ့ရှေ့နေကAP သတင်းဌာနကိုပြောပါရဲသူ့ပေါ်မှာလိန်လယ်မှုတည်ငြိမ်မှုကိုပြပြအောင်လူစုလူဝေးမှုတွေနဲ့တရားစွဲထားတာဖြစ်ပါတယ်ခင်ဗျာ
ဘိုကိုဟာရမ်အစ္စလမ်စစ်သွေးကြွတွေကចောင်းသူ200ကျော်ပြန်ပြီးဆွတ်သွားခဲ့တဲ့နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကရွာသားတွေဟာအဲ့ဒီចောင်းသူတွေပြန်လို့ရဲအတွက်အစိုးရအနေနဲ့ဘိုကိုဟာရမ်စစ်သွေးကြွတွေနဲ့စစ်ဆန်ညီနိုင်မှုတောင်းဆိုလိုက်ကြပါတယ်ចောင်းသူတွေပြန်ပြီးဆွတ်ခံလိုက်ရတဲ့ချီပုတ်ဒေတာကရွာသားတွေဟာနိုင်ဂျီးရီးယားနိုင်ငံမြို့တော်အဘူဂျာမှာတောက်ကြနေကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးအဲ့လိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်ဘိုကိုဟာရမ်စစ်သွေးကြွတွေကရန်ကနေကာကွယ်ဖို့သူတို့ရွာနဲ့အနီးဝချင်းဒေသတွေမှာလုံခြုံရေးတွေတိုးမြင့်ချထားဖို့အတွက်လည်းဒေသခံတွေကတောင်းဆိုခဲ့ကြပါတယ် Direct from Washington The
Voice of America The VOA စနေနေ့နေ့ကင်းသတင်းအစီအစဉ်ကိုကိုရန်နိုင်နဲ့ကိုစောဝင်းနိုင်တို့ကတင်ပြခဲ့တာပါရှင်မကြာခင်မှာတော့ Australia ရေပိုင်နယ်ထဲမှာဖမ်းခံရတဲ့တမီးဒုက္ခသည်တွေအကြောင်းကြားမှာပါအခုတော့မန္တလေးမြို့ကနောက်ဆုံးအခြေအနေတွေကိုပြောပြမှာပါရှင်မန္တလေးမြို့မှာလွန်ခဲ့တဲ့ရက်ပိုင်းတွင်စူပူအကြမ်းဖက်မှုတွေကြောင့်တည်ဆုံးခဲ့ရသူရဲ့နာရေးကိုတောက်ကြနေကပြုတ်လုခဲ့ရမှာဒုတ်တွေကင်ထားတဲ့လူအုပ်တချို့ဟာအတုပချရာလမ်းတစ်လျှောက်အကြမ်းဖက်လုပ်ရက်တွေကိုကျူးလွန်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒီလူအုပ်တွေဟာဘယ်သူဘဲဝါရီမှန်းမသိဘဲဒီအုပ်စုဖွဲ့ဒုတ်ဓာတ်တွေကင်ပြီးတော့အော်ဟစ်အကြမ်းဖက်ခဲ့ကြတယ်လို့မြို့ကန်တွေကဆိုပါတယ်အကြောင်းဆုံးကဒီလိုပါရှင်
ဇူလိုင်တရက်ညကတည်ဆုံးခဲ့တဲ့ကိုထွန်းထွန်းရဲ့နာရီကိုပို့ဆောင်တဲ့ရင်းနှင်းဟာမန္တလေးကျုံးကိုပတ်တဲ့အချိန်မှာအကြမ်းဖက်မှုစတင်ခဲ့တာဖြစ်တယ်လို့မြို့ကန်သတင်းသမားတအုပ်ဖြစ်တဲ့ကိုဆန်းယူကျော်က VOE ကိုပြောပါရယ
်လူကဒီတိုက်ကိုထောင်းကြည့်ရှိတယ်20-21ကြာလမ်းတကျုံးပတ်ပြီးတော့တပတ်ပတ်တဲ့ခါကျတော့20-21ကြာလမ်း80မှာသူတို့ဟိုအဲ့နာမှာပြိပခါနေနေဖြစ်တယ်သူတို့ကြားတာကတော့ခုနပြောတဲ့ဒီမှာအဲ့ဒါကိုအမှတော်နေဒီနိုင်လေးကိုတည်းအရင်ကအခုကနံပါတ်အိုင်းနာကကနေထရဆိုပြီးတော့ကျွန်တော်တည်းမှာဆိုင်ကတစီဦးအဖြစ်ခံရတယ်။အဲ့အနေဆက်တော့တယ်ဆက်တော့တော့ခုနကပြောတဲ့ကျွန်တော်ဒီမှာကျန်နေကျန်မှာကျွန်တော်တို့ဒီမှာတော့တုတ်တန်းကသုံးလူရှိတိုင်းမှာခုနကပြောတဲ့ဒီဒီရုပ်ရည်မျိုးစစ်လန်ရဲ့ခုနကပြီးတော့မြန်မာရဲ့သုံးလူရှိတဲ့နေရာမှာခုနကပြောတဲ့အဲ့ဒီဟောဟူစစ်လန်တုတ်တန်းဟောဟူကျွန်တော်တို့တည်းအကူရတယ်မိရှုကျိုးစားတယ်လို့အရင်ပြော
တယ်ဗျ။အကြမ်းဖက်ဖို့ကြိုးစားတဲ့လူအုပ်တွေဟာဂျာနီကန်တုတ်တန်ကဘာသာပေါင်းစုံအတွက်သတ်မှတ်ထားတဲ့နေရာတွေတဲကအစ္စလမ်ဘာသာဝင်တွေအတွက်သတ်မှတ်ထားတဲ့ဝင်းအတွင်းဇယက်ကိုမီးရှို့ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါရယ်။ယာကနန်းရှိတဲ့အကြမ်းဖက်လူအုပ်တွေဟာစိုက်ကယ်တွေစီးနင်းပြီးဒုတ်တွေကင်ဆောင်ထားကြတယ်လို့လည်းဆိုပါရယ်။ဒီလူအုပ်တွေရဲ့လှုပ်ရှားပုံကိုမြင်တွေ့ရတဲ့သူတအုပ်ကလည်း VOA ကိုအခုလိုပြောပြပါရယ်။
ကြားထဲမှာပြဿနာဖြစ်နေတာပါလဲဆိုတော့ဗမာကလာကိုရိုက်တာလည်းမဟုတ်ကလာကဗမာကိုရိုက်တာလည်းမဟုတ်ဘူးဘယ်ဟာမှန်းမသိတဲ့လူအုပ်ကဗမာရောကလာရောခရီးရန်ရောတရုတ်ရောဘယ်သူမှမချမ်းပဲဂျုံတဲ့သူရိုက်သွားတာဂျုံတဲ့နေရာကိုဖြတ်စည်းသွားတာဆိုတော့ပုံစံမျိုးဖြစ်နေတယ်တစုတစည်းတဲ့ပုံစံလည်းပဲပုံစံတူတွေကြီးပဲနောက်ပြီးတော့ခုံကြီးတို့အလွယ်တကူပြောလို့ရအောင်မလုပ်ထားလဲဆိုတော့အားလုံးကရုံးတောက်ကြီးတပုံပုံစံကြီးတပုံစံလည်းညှက်ထားတယ်မတည်ကြတဲ့တရင်ရင်းမိတရားလာတဲ့ပုံစံဆိုအဲ့ဒီလူတွေအကုန်လုံးကစနစ်ကျလေ့ကျင့်နေတာအဖွဲ့အစည်းတွေကနေပြီးတော့တိုက်ရိုက်လုပ်လိုက်တဲ့အင်အားစုကြီးတွေပြောလို့
မန္တလေးမြို့ကအကြမ်းဖက်မှုတွေကိုစောင့်ကြည့်တင်းယူနေတဲ့ကိုစန်းယူကျော်ကလည်းအမည်မသိလူအုပ်တွေဟာအကြမ်းဖက်မှုတွေကိုတမင်တကာစောင့်ရွက်နေတဲ့သဘောဖြစ်နေတယ်လို့ပြောပါတယ
်အဲ့လိုဟိုဖြစ်နေမယ်လို့ခင်ဗျာတက်ဆိုင်ရာဒီရတဲ့ဖွဲ့ရောပြီးရှင်ဒီတက်ဆိုင်ရာဒီတိုင်းဒေသတိုင်းတိုင်းတွေဆိုတော့ဖွဲ့ရောလည်းယူဆထားတယ်ကျွန်တော်တို့ဒီဒရင်းသမားရဲ့အဲ့ဖြစ်စင်မှာပါတယ်အဲ့ညာလုံးမှာကျွန်တော်တို့အစာဆုံးကြီးရှိတဲ့အခါမှာကျွန်တော်တို့ကအဲ့လိုမျိုးဟိုဒီတိုင်းစာမန်ဖြူစီစဉ်မှုပဲနေခဏပဲတစုံတစ်ယောက်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုရဲ့ခဏပဲလှုပ်ရှားမှုတွေပုံစံမှုတွေဆိုတော့ကျွန်တော်တို့လည်းခံစားရတယ်ပေါ့။ဘာလို့လဲဆိုတော့ခဏပဲဒီဖြစ်စဉ်တွေခဏပဲဟိုနောက်မှာဘာဖြစ်နေပြီဒါရဲ့ပေါ့နောက်မှာဖြစ်နေတာဆိုတော့နေလူတွေကဒီလူလူတွေကြည့်ပဲဒီလူတွေကြည့်ပဲဖြစ်တယ်တကယ်ကျတော့အဲ့လိုနေရာတွေမှာတကယ်ကျတော့မရှိဘူးရှိတော့စာမန်ခဏပဲဒီတိုင်းမြို့မှာခဏပဲမြန်မာနဲ့ပုံရပါလားဆလင်းနဲ့ကမုံဒီလိုတာမဟုတ်ပါဖြစ်တဲ့ကိစ္စမဟုတ်ပဲနေခဏပဲခြားတနေရာတယောက်ကနေမှဒီမန္တလေးမှာလာပြီးတော့တခုတခုဖြစ်အောင်လို့လှုပ်စော်တယ်လို့ကျွန်တော်လည်းယူဆတယ
်မန္တလေးမြို့က အကျန်းဖက်ကျူးလွန်သူတချို့ကိုတော့ဖမ်းဆီးမှုတွေရှိနေတယ်လို့ရဲဘက်ကအတည်ပြုပြောပါတယ်။ကြာသပတေးနေ့ကမန္တလေးကျုံးပေးမှာတင်ကန်းကိုလက်နက်ပိုက်ကဒုံးစပင်နဲ့ဂျင်းပေါင်းမီဝတ်ထားတဲ့သူတယောက်လမ်းလျှောက်နေတာကိုတွေ့လိုက်ရတဲ့သတင်းတော်တဦးရဲ့သတင်းပို့ချက်ကြောင့်မန္တလေးအမှတ်2ရဲစခန်းကနေအဲ့ဒီသူကိုဖမ်းဆီးခဲ့တယ်လို့အမှတ်4ရဲစခန်းကတာဝန်ရှိသူတဦးက VOE ကိုပြောပါတယ
်။အမှတ်2ကဖမ်းတော့ကျွန်တော်အမှတ်4ရမှာ
လူအုပ်တွေနဲ့အဲ့လိုသွားလာပြီးတော့ဒုတ်တွေကိုင်းလုံနေတဲ့လူတွေရောဟိုဖမ်းနာစီးတာမျိုးတွေရောရှိပြီလားရှင
်ရှိပါအဲ့မလို့ရှိပြမှုကျွန်းလူတွေရောဘုံဖမ်းတယ
်ဟုတ်ကဲ့ဘယ်ရဲစခန်းတွေကအဲ့လိုဖမ်းနာစီးတာတွေလုပ်ခဲ့လဲရှင
်ဟာကျွန်တော်အဲ့မျိုးတွေပိုင်းရောက်သွားမျိုးတွေဟိုကတော့ဒီမင်းလေးမျိုးမှာခံရစ်ခံမျိုးနယ်ဘာသာခံရတဲ့မျိုးနယ်ရှိလေဒီမျိုးနယ်မှာဆိုင်မတော်ဆိုင်တာမှာဟိုတော့သူ့ရဲ့လှူဆောင်မှုကတနည်းအားမဖြစ်လို့ပါပဲပဒိနေမှာဖြစ်နေဖြစ်ပါဦးမှာဦးချမ်းမတားနေမှာဖြစ်နေဖြစ်ပါဒါမျိုးလေးပေါ့ဟု
တ်
တရားမှာဒီကြမ်းမှုလို့ကြောက်ကျွန်တော်မျိုးနယ်မှာတော့အခုဒီအဲလိုဖြစ်လာတဲ့တမျိုးမျိုးနယ်ဖြစ်နေပ
ါမန္တလေးမှာအင်္ဂါနေ့ညကစတင်ခဲ့တဲ့အကြမ်းဖက်လုပ်ရက်တွေကြောင့်လူနှစ်ဦးတိဆုံးခဲ့ပြီး14ဦးဒဏ်ရာရခဲ့ပါတယ်လောလောဆယ်မှာတော့မြို့နယ်6မြို့နယ်အပါအဝင်ပသိမ်ကြီးမြို့နယ်မှာပါညမထွက်ရအမိန့်ပုံမှန်144နဲ့လူ9ဦးထက်ပိုမစုရဆိုတဲ့အမိန့်ကိုအာဏာပိုင်တွေကထုတ်ပြန်ထားပါတယ်ရှင်ကင်ဗီအေမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ရှင်အခုတော့မွန်တိုင်းရင်းသားတွေအရေးဆွေးနွေးခဲ့တဲ့အကြောင်းပြောပြမှာပါမြန်မာနိုင်ငံတွင်းကမွန်တိုင်းရင်းသားတွေရဲ့လူနေမှုဘဝတွေဒီထက်ပိုပြီးတော့မြန်မာတိုးတက်လာအောင်ဘယ်လိုကူညီနိုင်မလဲဆိုတဲ့အပေါ်အမေရိကန်ပြည်ထောင်စုရောက်မွန်တိုင်းရင်းသားတွေဆွေးနွေးခဲ့ကြပါတယ်ကော်လိုရာဒိုပြည်နယ်မှာနှစ်ရက်ကြာကျင်းပတဲ့အမေရိကန်နိုင်ငံလုံးဆိုင်ရာမွန်အမျိုးသားညီလာခံကြီးကနေပြည်ရင်းမှာရှိတဲ့မွန်တိုင်းရင်းသားတွေရဲ့နိုင်ကြနေတဲ့ပညာရေးကဏ္ဍကိုဖွံ့ဖြိုးတိုးတက်လာအောင်အဓိကပံ့ပိုးဖို့ဆွေးနွေးခဲ့ကြတယ်လို့ညီလာခံတက်ရောက်ခဲ့တဲ့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူဖွဲ့စီကခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းစရာကပြောပါတယ်အပြည့်အစုံကိုတော့မက်နန်တာချန်ကဆက်ပြီးတော့ပြောပြမှာပါရှင
်ဟုတ်ပါတယ်အမေရိကန်ပြည်ထောင်စုတဝန်းကမွန်မျိုးသားကိုယ်စားလှယ်100နီးပါးတက်ရောက်ခဲ့တဲ့ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့ကမွန်ညီလာခံမှာတော့ပထမဦးဆုံးအချိန်တက်ရောက်လာတဲ့မြန်မာပြည်ရင်းကမွန်ကိုယ်စားလှယ်3ကနေလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေကိုရှင်းပြခဲ့ကြပြီးဒီပေါ်မှာမွန်တိုင်းသားတွေရဲ့လူနေမှုဘဝမြန်မာရေးအလေးပေးဆွေးနွေးကြပါပါတယ်။အဓိကအားဖြင့်တော့ပြည်တွင်းမှာရှိတဲ့မွန်တိုင်းသားတွေရဲ့နှိမ့်ချနေတဲ့ပညာရေးကဏ္ဍတိုးတက်မြန်မာလာအောင်ကူညီနိုင်မဲ့နည်းလမ်းတွေနဲ့အရင်ကကူညီမှုတွေကိုပြန်လည်သုံးသပ်ခဲ့ကြတယ်လို့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူဖွဲ့စည်းမှခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းစရာကပြောပြပါတယ်။
ဒီကနေ့မြန်မာနိုင်ငံမှာရှိတဲ့မွန်မျိုးသားနေနဲ့ပတ်သက်တဲ့ပညာရေးပေါ့နော်ပညာရေးကဏ္ဍနဲ့ကျန်းမာရေးကဏ္ဍတွေကိုဟောပြီးညှိမာလာအောင်လဲတိုးတက်လာအောင်ဒီလိုနည်းလမ်းတွေနဲ့လှုပ်ဆောင်ဖို့တခါအဲ့လိုမျိုးလှုပ်ဆောင်တဲ့ကမ္ဘာလို့အဲ့ဒီစည်းတွေကိုဒီလိုပောက်ခံမယ်ဒီလိုစုဆောင်မယ်ဆိုတဲ့ကိစ္စတွေကိုပြည်နယ်ကုလသမဂ္ဂတွေကလာလာပြီးတော့အကြံပြုပြင်ကြတာတွေနောက်ပြီးတော့ပြည်ပြတဲ့လုပ်ရက်တွေပေါ်မှာဝေဖန်တိုးတက်တာတွေဒါတို့လှုပ်ဆောင်နေကြတာပေါ့နော်မနေ့ကကျတော့ပို့ပြီးတော့
စစ်ဆေးရလက်အောင်မြန်မာနိုင်ငံမှာလူခွင့်ရချုပ်ဖောက်မှုတွေကြောင့်အိမ်နီးချင်းနိုင်ငံတွေကနေတဆင့်ဒုက္ခသည်ပြည်နယ်တတိယနိုင်ငံတွေစီထွက်ခွာကြသူတွေထဲမှာအခုအမေရိကန်ပြည်ထောင်စုရောက်မွန်တိုင်းရင်းသားတွေလည်းအများစုပါဝင်ကြတာပါသူတို့အနေနဲ့ပြည်တွင်းမှာပညာရေးကျန်းမာရေးစီးပွားရေးအဆအဆအရာရာနှိမ့်ကြတဲ့မွန်တိုင်းရင်းသားတွေရဲ့ဘဝကိုအတက်နိုင်ဆုံးကူညီဖို့နှစ်စဉ်အခုလိုတွေ့ဆုံပြီးတော့နီလန်းရှာဖွေခဲ့ကြပေမဲ့ထင်သလောက်ထိရောက်မှုတွေမရှိခဲ့ဘူးလို့ကိုမင်းစရာကသုံးသပ်ပါတယ
်။ရည်ရင်တွေကတော့ပြည်ရင်းမှာရှိတဲ့မွန်တိုင်းရင်းသားတွေပေါ်မှာဒီမှာရှိတဲ့မွန်တိုင်းရင်းသားတွေပြီးတော့ပုံနိုင်တဲ့ပုံစံနဲ့ပေါ့နော်ခံတဲ့ကူညီတာရှိတယ်။သို့တော့ဖွဲ့စည်းပုံစံမျိုးနဲ့ကူညီတာဟုတ်တယ်နဲ့တူးချင်းပုံစံမျိုးနဲ့ကူညီတာများတယ်။သို့တော့ထိရောက်မှုအားလည်းနည်းတယ်ပေါ့နော်။နောက်ပြီးတော့ဖွဲ့စည်းရလည်းခု MA ဆိုတာကလည်းဒီတမစ်သုံးနှစ်ကျင်းမှာပဲသူ့ဒီမှုအားကောင်းလာပြီးတော့လူရင်းအားလည်းပြားပြားလာတာလေ။အဲ့ဒီမတိုင်မှုတော့ငါဆိုရင်မုံမုံကြီးမှာတော့တိတ်တိတ်ဖြစ်နေတာ။ဆိုတော့ကျွန်တော်တို့ဘောကတော့အရင်ကလည်းကတော့တိုင်းရင်းသားလူတွေကတော့ကိုယ်ပြိုင်ပြိုင်မှာရှိတဲ့ကိုယ်တိုင်းသားတွေတော့ပြည်မှုတော့ပြေးနေကြတယ်ဒီလိုနဲ့ဆိုတော့ကြားရတဲ့တဲ့နေရဆိုတော့အမိုင်းတစ်ပိုင်းပုံစံမျိုးတော့ပဲပြည်မှုတော့ပုံစံရှိတယ်လေ။တကယ်တကယ်တိတိရောက်တဲ့မင်းများများသားတူညီဖို့ကြတာကသူ့ပြီးပြီးတော့အဖွဲ့ပြီးပြီးတော့ဖွဲ့ပြီးတော့
အမေရိကန်ရောက်မွန်တိုင်းသားတွေရဲ့စီလုံးညီညွတ်မှု တာရင်နိုင်ကိစ္စတွေမှာပူပေါင်းဆောင်ရွက်ဖို့ ਨੇ ပြည်တွင်းကမွန်တိုင်းရင်းသားတွေပေါ်ပံ့ပိုးကူညီနိုင်မှုစတဲ့ရည်ရွယ်ချက်၃ရက် ਨੇ နှစ်စဉ်ကျင်းပခဲ့တဲ့ဒီညီလာခံကြီးဟာအခုဆိုရင်အကြိမ်20မြောက်ရှိခဲ့ပြီဖြစ်ပါတယ်ရှင
်မန္တနာချမ်းပါရှင်အခုဆက်ပြီးတော့ကျမတို့နိုင်ငံတကာသတင်းလွှာတွေကိုတင်ပြမှာပါဩစတြေးလျနိုင်ငံမြောက်ပိုင်းရေပိုင်နဲ့ထဲမှာကြားပြတ်ဖန်ဆီးခံလိုက်ရတယ်လို့သတင်းတွေထွက်နေတဲ့ဒါဇင်နဲ့ချီတမီးဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်လို့ဩစတြေးလျအစိုးရကဆွေးနွေးဖို့ညှင်းဆုံနေပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းသီရိလင်ကာကတမီးဒုက္ခသည်လေနှစင်းကိုဩစတြေးလျအစိုးရကကြားပြတ်ဖန်ဆီးလိုက်ပြီးတော့အဲ့ဒီဒုက္ခသည်တွေကိုသီရိလင်ကာအစိုးရလက်ထဲလွှဲပြောင်းပေးလိုက်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါ။ဒီအကြောင်း VOA သတင်းတောက်ဖီလ်မာဆာစစ်ဒနီမြို့ကနေသတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကပြောပြမှာပါရှင
်။သီရိလင်ကာနိုင်ငံကဒုက္ခသည်တွေတင်လာတဲ့သင်္ဘောနှစင်းကိုဩစတြေးလျရေတပ်ကလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကကြားဖြတ်ဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါ။အဲ့ဒီတင်မောနှစ်ဆင်းတွေကဒဇင်းကတော့လူ150လောက်တင်ပြီးအိန္ဒိယနိုင်ငံစစ်ကမ်းတစ်ခုကနေလွန်ခဲ့တဲ့တစ်လလောက်ကထွက်ခွာသွားတယ်လို့ဆိုပေမဲ့ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းအထိအဲ့ဒီဒုက္ခသည်တွေနဲ့အဆက်အသွယ်မရသေးပဲဖြစ်နေတာပါ။ခလုံးဝင်လျှောက်ထားသူတချို့ကိုသီရိလင်ကာအစိုးရလက်ထဲလွှဲပြောင်းပေးမယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်အဲ့ဒီလိုမလုပ်ဖို့တကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။2009ခုနှစ်မှာပြည်ဆုံးသွားခဲ့တဲ့သီရိလင်ကာပြည်ရင်းစစ်အတွင်းဆီယောက်စုမှုကျွလွန်ခဲ့တယ်လို့ဆွတ်ဆွဲခံထားရတဲ့အစိုးရလက်ထဲဒုက္ခသည်တွေပြန်လွှဲပြောင်းပေးမယ်ဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကလည်းအထူးစိုးရိမ်ပူပန်မိကြောင်းထုတ်ဖော်ပြောဆိုပါတယ်။သတင်းစာရှင်းလင်းပွဲအတွင်းဒုက္ခသည်တွေရေးသတင်းတောက်တွေကမေးတာကိုတရားဝင်သတင်းထုတ်ပြန်မှုဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးစကော့မော်ရီဆန်ကညှင်းဆိုခဲ့ပါတယ်။သူ့ကိုဆန္ဒပြမယ်ဆိုတဲ့သတင်းတွေထွက်လာတဲ့အတွက်လည်းတိုင်းပြည်တောင်ပိုင်းမဲလ်ဘုန်းမြို့ကဒုက္ခသည်စခန်းကိုသွားမဲ့ခီးစဉ်ကိုလည်းဝန်ကြီးမော်ရီဆန်ကဖြစ်လိုက်ပါတယ်။ခလုံးဝင်းလျှောက်ဖို့ရောက်လာကြတဲ့ဒုက္ခသည်တွေကိစ္စနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုဩစတြေးလျအစိုးရကတင်းတင်းကြပ်ကြပ်ချုပ်ခိုင်ထားပြီးတိုင်းပြည်မြောက်ပိုင်းရေပိုင်နယ်ထဲရောက်လာကြတဲ့လစ်စီပြည့်ဒုက္ခသည်တွေကိုပင်လယ်ပြင်ထဲပြန်ပေါင်းထုတ်ဖို့စစ်တပ်ကိုညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဩစတြေးလျအစိုးရအနေနဲ့အခုပြောက်ဆုံးနေတဲ့ဒုက္ခသည်တွေတင်မောတွေအရေးနဲ့ပတ်သက်တဲ့အမှန်တရားကိုဖုံးကွယ်ထားတယ်လို့ဒုက္ခသည်တွေအရေးကိုကူညီဆောင်ရွက်နေတဲ့အဖွဲ့ကလူစီဟိုးနန်းကပြောပါတယ
် When you have the Sri Lankan government admitting that there is some kind of transfer going on at sea between the Australian government and themselves
Australia ဆိုရနဲ့သီရိလင်ကာဆိုရကြားပင်လယ်ထဲမှာလူတွေကိုရွှေ့ပြောင်းပေးခဲ့တာတွေရှိခဲ့တယ်လို့သီရိလင်ကာဆိုရကဝန်ခံပြောဆိုလိုက်တာကတော့အင်မတန်ဒေါသထွက်စရာကောင်းပါတယ်ဒီကိစ္စကအင်မတန်စိုးရိမ်စရာကောင်းတယ်လို့ကုလသမဂ္ဂကတောင်မှထုတ်ဖော်ပြောဆိုလာရပါပြီကျမတို့အနေနဲ့ဒီကိစ္စကိုအင်တန်စိုးရိမ်မိပါတယ်။ဘာဖြစ်လို့လဲဆိုတော့ဩစတြေးလျအစိုးရကအခုပြန်ပို့လိုက်တဲ့တိုင်းပြည်ကထွက်ပြေးလာတဲ့သူတွေအနေနဲ့ဩစတြေးလျမှာခိုလုံခွင့်ရှောက်ပိုင်ခွင့်ရှိတင်တယ
်။ဩစတြေးလျနိုင်ငံကိုရေချောင်းကနေတရားမဝင်ဝင်ရောက်လာသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်သွားမယ်လို့ပြီးခဲ့တဲ့စက်တင်ဘာရွေးကောက်ပွဲအပြီးကွန်ဆာဗေးတစ်အစိုးရကကတိပြုထားပါတယ်။ဩစတြေးလျရေတပ်ကနိုင်ငံရဲ့ကမ်းခြေတစ်လျှောက်ကင်းလည်နေပြီးတောင်ပစိဖိတ်ဒေသကျွန်းပေါ်ကဒုက္ခသည်စခန်းကိုလည်းပြန်ဖွင့်လိုက်ပါတယ်။အဲ့ဒီလိုလှုပ်ဆောင်ခြင်းအတွက်အဓိကရွေချက်နှစ်ခုရှိပြီးပထမအချက်ကတော့ဩစတြေးလျရဲ့နေကြာဒေသတွေကိုကာကွယ်စောင့်ရှောက်ဖို့နဲ့ဒုတိယအချက်ကတော့အင်ဒိုနီးရှားသီရိလင်ကာအိန္ဒိယနဲ့မလေးရှားတို့လိုနိုင်ငံတွေကတဆင့်ခက်ခဲကြမ်းတမ်းတဲ့ပင်လယ်ပြင်ကိုဖျက်ကျော်လာကြမဲ့ခလုံးဝင်လျှောက်ထားသူတွေကိုဟန်တားဖို့အတွက်ဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးမော်ရီဆန်ကပြောပါတယ်။ဒါပေမဲ့ဩစတြေးလျအစိုးရရဲ့ policy ဟာညှဉ်းပန်းနှိပ်စက်မှုတွေကထွက်ပြေးလာသူတွေအပေါ်မတရားသဖြင့်ပြစ်မှတ်ထားလှုပ်ဆောင်တယ်လို့ဖြစ်နေတယ်ဆိုပြီးတကြွလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်။ဩစတြေးလျအစိုးရဟာအမျိုးမျိုးသောနိုင်ငံတကာသဘောတူညီချက်တွေအရဒုက္ခသည်တွေအတွက်ပြည်ဝင်ခွင့်ဗီဇာတစ်နှစ်မှာ13,000လောက်နှစ်စဉ်ထုတ်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုင်ပါရှင်။အခုတော့ VOA American အတန်ကိုထက်ဆင့်ထုတ်လွှင့်ပေးခဲ့တဲ့တင်မောကြီးအကြောင်းပြောပြမှာပါ။လွန်ခဲ့တဲ့အနှစ်60ကျော်ကာလကပေ338ပေရှည်လျားတဲ့ American ကမ်းခြေစောက်တက်တင်မောကြီးတစည်းဟာစစ်အေးစစ်ဖြစ်နေစဉ်ကာလ1952တုန်းက VOA American အတန်ရဲ့အစီအစဉ်တွေကိုထက်စစ်လွှင့်ပေးတဲ့တင်မောကြီးဖြစ်ပါတယ်ဆိုဗီယက်တို့ရဲ့တမနိကလန့်ကာကြီးကိုကြောပြီးတော့ဘာသာစကားပေါင်း13မျိုးနဲ့အဲ့ဒီတင်မောကြီးပေါ်ကနေသတင်းတွေကိုပြည်သူတွေစီရအောင်ပို့ပေးခဲ့တာပါ Greece နိုင်ငံဒီဂျွန်းကန်းလွန်ကနေ10နှစ်ကျော် VOA တင်မောကြီးဘလို့အတန်လွှင့်ပေးခဲ့တယ်လဲဆိုတာကိုဒီ Daniel Shahar ပြောပြထားပါတယ်မဆုမြတ်မွန်ကဆက်ပြီးတော့တင်ပြမှာပါရှင်
In the Cold War against the Communists, the United States commissions the Coast Guard cutter Courier as its first seagoing radio transmitter. တဒင်းတွေတချင်းတွေအပြင်မျောလင့်ချက်တွေကိုတမဏိကလန်ကားကြီးနောက်ကပြည်သူတွေစီတမောကြီးကိုတုံးပြီးတော့အရောက်ပို့ပေးနိုင်ခဲ့ပါတယ်။စေအေးစစ်ကာလအတွင်းကမ်းခြေဆောင်တပ်တမောကြီးဟာအမေရိကန်တို့အတွက်လိုအပ်တဲ့ဆက်သွယ်ရေးနည်းတစ်ခုဖြစ်တဲ့ဆိုပြီးတော့1952ခုနှစ်မှာသမ္မတဟယ်ရီထရူမန်ကခွင့်ပြုခဲ့တာဖြစ်ပါတယ်။VOA နဲ့ American ကမ်းဆောင်တက်ကြားမှာပူပေါင်းဆောင်ရွက်မှုနဲ့လျှို့ဝှက်နာမည် Vagabond ကိုပေးထားတဲ့ဒီသင်္ဘောကနေ VOA အစီအစဉ်တွေကိုထပ်ဆင့်လွှင့်ပေးနိုင်ခဲ့ပါတယ်။ဗိုလ်ကြီး Richard Hildy ဟာ1958ခုနှစ်ကနေ1962ခုနှစ်အထိသင်္ဘောပေါ်မှာတာဝန်ထမ်းခဲ့ပါတယ်။
Total mission of the Coast Guard cutter Courier was
လေပိုင်းနဲ့ရုရှားတောင်ပိုင်းကနိုင်ငံတွေကိုအပြင်ကမ္ဘာမှာဘာတွေဖြစ်နေတယ်ဆိုတာသိနိုင်အောင်ကမ်းခြေဆောင်တက်သင်္ဘောက VOA American အတန်းဖြင့်ဆောင်ရွက်ပေးခဲ့ရတာပါ။
အမေရိကန်တို့ကတမဏိကလန်ကာကြီးနောက်ကွယ်တည်င်းတွေရောက်အောင်ပို့ပေးဖို့စ조사တယ်လို့ဆိုဗီယက်တို့ဘက်ကလည်းအတန်းလွှင့်ချက်တွေကို조사ပြီးတော့ဖျက်ပါတယ်။အတန်းလိုင်းတွေကိုတဆင့်ပြန်လွှင့်ပေးရတဲ့ relay အခန်းထဲမှာ Bob Marriott က1952ခုနှစ်ထဲကအလုပ်လုပ်ခဲ့သူပါ။အတန်းလွှင့်အစီအစဉ်တိုင်းသောတာရှင်တွေကြားနိုင်အောင်လို့အတန်းလိုင်းတွေကိုတစ်ခုပြီးတစ်ခုပြောင်းပေးခဲ့ရသူလည်းဖြစ်ပါတယ်။
We had a long list because the Russians
ရုရှားတွေကြားကဖြစ်လွန်းလို့ပြောင်းပြီးလွှင့်ပေးခဲ့ရတဲ့အတန်းလိုင်းတွေကမနှဲ့ပါဘူး။စီစဉ်ကိုကြီးကြီးလင်းလင်းကြားနေရကနေကြားကဖြစ်လို့ကြီးကြီးကြီးကြီးဆိုတဲ့အတန်းတွေဖြစ်သွားရင်နောက် receiver တစ်ခုကိုပြောင်းရပြန်ရောကျွန်တော်နဲ့ဟိုဘက်ကရုရှားနဲ့တယောက်ချင်းစီရန်ဖြစ်နေရတယ်လို့ပါပဲ။ညဘက်အတန်းလွှင့်ခြင်းရောက်တိုင်းမတွေ့ဘူးတဲ့လူနှစ်ယောက်လိုက်တန်းပြေးတန်းကစားနေသလိုပါပဲ
။ American ကမ်းခြေဆောင်သင်္ဘောပေါ်ကနေဘာသာစကား73မျိုးနဲ့ VOA အစီအစဉ်တွေကိုတပတ်ကို9ရက်တဆင့်ကန်လွှင့်ပေးပါရယ်။မြေပြင်အခြေဆိုင်အတန်းလွှင့် transmitter တွေထက်ကိုပို့ပြီးတော့အတန်းတွေကိုကြားစေခြင်းနဲ့သူတွေစီကိုကြီးကြီးလင်းလင်းရောက်အောင်လို့လွှင့်ပေးနိုင်ခဲ့ပါရယ်။ VOA အစီအစဉ်တွေကိုသင်္ဘောပေါ်ကနေတဆင့်ပြန်ဆပြီးတော့လွှင့်ခြင်းတုန်းကတော့ medium wave signal ကိုဖမ်းယူနိုင်တဲ့ antenna ပါတဲ့မိုးပြန်ပေါ်လုံးကြီးတွေကိုသင်္ဘောမှာချိတ်ထားခဲ့ပါရယ်။နောက်ပိုင်းမှာတော့ VOA engineer Ivan Bo ကပို့ပြီးတော့ထိရောက်တဲ့စနစ်သစ်ကိုထွင်ခဲ့ပါတယ်
။ The antenna wire used to part all the time and ended up in Turkey.
Antenna
joke
ပြက်ပြက်သွားပြီးတူတူနိုင်ငံဘက်ရောက်ရောက်သွားတော့ Ivan Bo က Delta D ဆိုင်းကျိုးကိုထွင်ခဲ့ပါတယ်။အရှိရွက်တိုင်နဲ့ပင်မရွက်တိုင်ကြားအဝတ်တန်းကို wire ကျိုး၃ခုတန်းထားသလိုရွက်တိုင်တွေက wire တွေကိုသင်္ဘောအလယ်မှာထပ်ဆိုင်းလိုက်တာပါ။ဒီစနစ်ကပိုကောင်းပါတယ်။ဒီပေါ်မှာ antenna wire တွေအများကြီးရှိသွားတော့ဒီကနေအတန်လွှင့်လို့ရသွားပါတယ်။
1964ခုနှစ်မှာဒီသင်္ဘောကြီးကနေတဆင့်အတန်လွှင့်မှုတွေကိုအဆုံးသတ်ခဲ့တာကြောင့်ဒီသင်္ဘောကြီးရဲ့တာဝန်အဆုံးသတ်သွားတာအခုဆိုရင်အနှစ်50ရှိသွားပါပြီ။ဒါပေမဲ့ Connecticut ပြည်နယ် New London မှာရှိတဲ့ကမ်းခြေဆောင်တန်သင်္ဘောကြောင်းမှာဒီသင်္ဘောကြီးကိုဂုဏ်ပြုပြီးတော့ပြာခန်းတစ်ခုပြသထားပါတယ်။တမဏိကလန်ကာကြီးကထားသလိုဆိုဗီယက်တို့ထိန်းချုပ်အုပ်ချုပ်နေတဲ့ကြားကပဲသောတာရှင်တွေဖြစ်တယ်လို့ VOA ကိုရေးပို့လာတဲ့စာတိုလေးတွေကြောင့်ပြာခန်းကို A Voice of Hope and Freedom မျော်လင့်ချက်နဲ့လွတ်လပ်မှုအတွက်အသံလိုနာမည်ပေးထားတဲ့အကြောင်းပြကန်းမှု Jennifer Gaudio ကပြောပြပါဗ
ျ The Voice of America is about broadcasting hope and
VOA American အသံဆိုတာကမျော်လင့်ချက်တွေအမှန်တရားတွေကိုပေးဖို့ပါကမ်းခြေဆောင်တပ်ရဲ့အဓိကတာဝန်ကအသက်တွေကယ်တင်ဖို့ပါနှစ်ဖက်လုံးအတွက်ထူးထူးခြားခြားဆန်းပြီးတော့လုပ်ခဲ့ရတာပါအထူးသဖြင့်စစ်အေးစစ်ဘာဖြစ်မယ်တိတိကျကျမသိကြတဲ့အချိန်မျိုးမှာပါ
သမောကြီးကနေတဆင့် VOA ရဲ့12နှစ်အတန်းလွှင့်မှုအတွင်းအမေရိကန်မှာအဲ့ဒီတော့ကခေတ်စားခဲ့တဲ့ Charlie Parker ရဲ့ Jazz တချင်တွေ Rock and Roll ဘယင် Elvis Presley ရဲ့တချင်တွေကိုလည်းထုတ်လွှင့်ပေးခဲ့ပါတယ်။အဖိနှိတ်ခံပြည်သူတွေကိုအမေရိကန်ယဉ်ကျေးမှုတွေကိုခံစားစေပြီးတော့မျှော်လင့်ချက်တွေပေးခဲ့တာပါ
။ It wells the pride up in you that you are a part of this significant
အမေရိကန်ရဲ့တက်ထဲမှာကိုလည်းပါခဲ့ရတယ်ဆိုတာကိုသိကိုဂုဏ်ယူရပါတယ်။ကျွန်တော်တို့တနက်တစ်ချက်မှမပြစ်ခဲ့ရပေမဲ့စီအေးခင်မှာအဓိကကြတဲ့အခန်းကဏ္ဍကပါခဲ့ရတာပ
ါ VOA အတန်းနှင့်တင်မောကြီးရဲ့ပြာခန်းကိုအမေရိကန်တခွင်ကိုလှည့်ပြီးတော့ပြဖို့လဲစီစဉ်ထားကြပါတယ်စီအေးစစ်ကာလအတွင်းလူသိမများခဲ့ပေမဲ့အင်မတန်မှအရေးပါခဲ့တဲ့ဆက်သွယ်ရေးမစ်ရှင်တစ်ခုကိုအမေရိကန်တွေပို့ပြီးတော့အသိအမှတ်ပြုလာကြလိမ့်မယ်လို့ပြာခန်းစီစဉ်သူတွေကမျှော်လင့်နေကြပါတယ်ရှင်
မဆုမြတ်မမရှင်မကြာခင်တင်ဆက်မဲ့အမျိုးသမီးကဏ္ဍမှာလဲအမေရိကန်ရေတပ်ရဲ့နှစ်ပေါင်း200ကျော်သမိုင်းမှာပထမဆုံးကြိမ်အမျိုးသမီးရေတပ်ဗိုလ်ချုပ်အကြောင်းပြောပြမှာမို့စောင့်မျှော်နားဆင်ကြပါ